ကချင်းနှစ်ချင်းခရိယံ KBC ရဲ့တင်းထောက်ဆရာနှစ်ဦးရှမ်းပြည်မြောက်ပိုင်းမွန်ဂိုဒေသမှာခရစ်စမတ်နေ့မတိုင်ခင်ပျောက်ဆုံးသွားပြီးအခုချိန်ထိပြန်ရှာမတွေ့သေးဘူးလို့ကချင်းလူအခွင့်ရေးအဖွဲ့ကပြောပါတယ်။စစ်ဘေးသင့်မွန်ဂိုဒေသကိုလာရောက်ကြတဲ့သတင်းနောက်တွင်လည်းဒေသခံဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့ခရိယံဓမ္မဆရာနှစ်ဦးရုတ်တရက်ပျောက်ဆုံးသွားတာဖြစ်ပါတယ်။ဒီအကြောင်းကိုဆက်လက်တင်ပြချင်ပါတယ်။ရှမ်းပြည်မြောက်ပိုင်းမွန်ဂိုမြို့ကချင်နေချင်းခရိယံ KBC ဖျားချောင်းကဥဒွမ်ဒေါ့နောင်လန်းနဲ့ဥလမ်ကျော်ဂမ်ဆိုင်တင်းတောက်ဆရာနှစ်ဦးတို့ဒီဇင်ဘာလ24ရက်နေ့ကစပြီးခုချိန်ထိပျောက်ဆုံးနေတာဖြစ်ပါတယ်။သူတို့ဘယ်လိုပျောက်သွားသလဲဖမ်းဆီးခေါ်ဆောင်ခံသွားရတာလားဆိုတာကိုတော့အတိအကျမသိရသေးပါဘူး။သူတို့ပျောက်ဆုံးမှုမတိုင်ခင်အချိန်တွေကိုတော့ကချင်ငယ်ငယ်ကွန်ရဲ့တာဝန်ခံဒေါ်ခွန်ကြာကပြောပြပါတယ်။
ကျွန်တော်တို့သိရတဲ့လောက်ကတော့ဒီတင်းတောက်ဆရာဥဒွမ်ဒေါ့ကတော့ခရိုင်းဆိုလို့ရှိရင်လည်းဒီတက်ကပဲဖြစ်ဖြစ်ဒီအုပ်ချုပ်ရေးကပဲဖြစ်ဖြစ်အကြောင်းကိစ္စတစ်ခုခုဖိတ်ကြားတဲ့အခါမျိုးမှာသူ့ကိုခေါ်လေးရှိတယ်ဖန်းနာမျိုးတော့မဟုတ်ဘူးပေါ့အဲ့တော့အဲ့လိုမျိုးသွားတဲ့အချိန်မှာ तू ကအသက်ကြီးတာဖြစ်တဲ့အတွက်ကြောင့်သူ့တူရင်းဖြစ်တဲ့ဒီဆရာကံဆိုင်ကိုခေါ်သွားလေးရှိတယ်ဒီတစ်ခေါက်မှာလည်းစစ်တက်ကဘီဟာကုန်းဘီဟာကုန်းနားမှာသူတို့ညောက်ကိုနောက်ဆုံးတွေးလိုက်တယ်ပေါ့အဲ့တော့နောက်ဆုံးတွေးလိုက်တဲ့နောက်ပိုင်းမှာသူတို့ကိုထားမတွေ့ဘူးပြီးခရစ်စမတ်ကာလမှာလည်းကြောက်ဆုံးနေတယ်တကယ်တမ်းတော့သူတို့ညောက်စလုံးဟာအတင်းတော်ရဲ့ဆရာဖြစ်တဲ့အတွက်ကြောင့်မလို့ခရစ်စမတ်ကာလမှာဥဆောင်မှုအတွက်မှာသူတို့မှာတာဝန်ရှိတယ်ပေါ့ဒါပေမဲ့သူတို့ညောက်မပေါ်လာတဲ့အတွက်ကြောင့်မလို့ရွာသားတွေလိုက်ရှာတဲ့အခါမှာသူတို့ညောက်ရဲ့ဖုန်းကတော့ဒီမိတ်ဆွေတယောက်ရဲ့အိမ်မှာတန်ခဲ့တယ်လို့သိရတယ်ပြီးလို့ရှိရင်တော့သူတို့ညောက်ကတော့လုံးဝပျောက်ကွယ်သွားနေတာဖြစ်တဲ့အတွက်ကြောင့်ရှာဖွေနေတာဖြစ်ပါတယ်ရှင့်
ဥဒွမ်ဒေါ့နောင်လဟာအသက်80ဝန်းကျင်အရွယ်ရှိပြီးဥလမ်ကျော်ဂမ်ဆိုင်ကတော့အသက်30ကျော်လောက်ရှိပါတယ်။သူတို့ဟာမွန်ဂိုစစ်ပွဲဆောင်ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့မွန်ဂိုစစ်ပွဲသတင်းလာယူကြတဲ့ DVB အာဝတီကုမှုဒရာစတဲ့သတင်းတောက်တွေကိုလည်းအကူအညီပေးခဲ့တယ်လို့ဒေါ်ခွန်ကြာကပြောပါတယ
်။ဒီ DVB ကိုတော့ဒီဇင်ဘာလ10ရက်နေ့မှာမဟိုင်းကိုရောက်ရှိပြီးတော့မှနောက်တစ်ရက်မှမွန်ဂိုကိုလိုက်ပို့တယ်လို့သိရပါတယ်။ကမ္ဘောဒရာနဲ့အီယာဝဒီတည်င်းချောင်းနှစ်ယောက်ကိုတော့ဒီမွန်ဂိုမျိုးထဲကိုဒီဇင်ဘာလ18ရက်နေ့မှာလိုက်ပို့တယ်လို့သိရပါတယ်ရှင်။နောက်တစ်ခြားတစ်ယောက်ကတော့ဒီကချင်းကနေဒီယန်တယောက်သူကတော့ human right violation တွေကိုဒီမှတ်တမ်းတင်နေတာဖြစ်ပါတယ်။သူ့ကိုလည်းပဲလိုက်ပို့ခဲ့တယ်လို့သိရပါတယ
်။မတ်စတယ်လာခေါင်တော်ဟာကချင်းလူမျိုးကနေဒါနိုင်ငံသူဖြစ်ပြီးမွန်ဂိုစစ်ပွဲကြောင့်တင်းချောင်းနေရတဲ့စစ်ပေးဆောင်ဒုက္ခသည် IDP တွေအကြောင်းမှတ်တမ်းရုပ်ရှင်ရိုက်ကူးသူဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလနှောင်းပိုင်းမှာအခုပျောက်ဆုံးနေတယ်ဆိုရက်ခရိယံဓမ္မဆရာနှစ်ဦးနဲ့တွေ့ဆုံခဲ့ပြီးအကူအညီရခဲ့သူလည်းဖြစ်ပါတယ
်အဲ့ဒီအသက်ပိုနေတဲ့ဆရာပေါ့နော်လောင်ချောကမ်ဆင်းကဒီမောက်ကိုခေါ်သွားတယ်ဒီ IDP နေရာကြီးပေါ့နော်နီးနေရာတော့သူကအစအဆုံးတနေကုန်အဲ့လိုခေါ်သွားတယ်ဒီမောက်အစီ IDP အကြောင်းလာသိချင်တာဆိုတော့ဟိုအသက်ပိုကြီးတဲ့ဆရာနောင်လက်ကတော့ဒီမောက်ကိုမွန်ဂိုရွာရဲ့အမိသားဘယ်လိုလဲအမိုင်းနဲ့ကိုးကားပြီးပြောပြတာပေါ့သူတို့နှစ်ယောက်ဆုံးကအကုန်လုံးနဲ့သူတို့သူများတွေနဲ့သူတို့ဆက်ဆံနေတာကြည့်အချင်းမြောက်လုံးကဒီ ABC Kitchen Paradise ဆရာအလို့အဲ့လိုပဲမဟုတ်ဘူးအားလုံးကသူတို့ရမ်းရက်ဖွားဆိုပြီးတော့ပေါ့နော်သူတို့ကိုလေးစားတယ်အဲ့တော့ကျမရဲ့ဒီကိုတွေ့ပေါ့နော်အဲ့ဆရာမြောက်နဲ့ဒီနိုဝင်ဘာလကုန်မှာတွေ့ခဲ့တဲ့တွေ့ကြုံပေါ့
ခရိယန်တင်းနောက်ဆရာနှစ်ဦးပျောက်ဆုံးမှုနဲ့ပတ်သက်လို့သူတို့အဖွဲ့ကစိုးရိမ်မကင်းဖြစ်ရကြောင်းကချင်ငင်းငင်းရေးကွန်ရက်တာဝန်ခံဒေါ်ခွန်ညာကပြောပါတယ
်ဒီတင်းထောက်ဆရာနှစ်ယောက်ရဲ့နောက်ဆုံးလောက်ရကပါလဲဆိုလို့ရှိရင်တော့ဒီတင်းထောက်များကိုလိုက်လံပို့ဆောင်ပေးခြင်းဖြစ်နေပါတယ်လုံးဝဒီတင်းတပ်ပုံတွေကိုလည်းမတုံးပေးပါနဲ့လို့တောင်းဆိုထားတယ်လို့သိရပါတယ်ရှင့်ဒါကြောင့်မလို့ဒီလိုတားဆီးနေတဲ့ကြားထက်မှာတင်းရင်းရင်းနဲ့လို့ပဲပြောတော့ဒီလိုမျိုးတင်းထောက်တွေကိုလိုက်ပါပို့ဆောင်ခြင်းအပြင်အန်ဒီဖြစ်လာသလားဆိုတော့တန်တရာများဖြစ်လာပါတယ်အကယ်၍များတင်းထောက်တွေကိုလိုက်လံပို့ဆောင်တဲ့အတွက်ကြောင့်မလို့သူကဖမ်းဆီးခံရတယ်ဆိုတာမျိုးဖြစ်တယ်ဆိုရင်မြန်မာနိုင်ငံအတွက်အလားအလာမကောင်းပါဘူးရှင့်အကြီးသားကတော့ကျမတို့အနေနဲ့ဆိုရင်ဒါကတော့ဒီမြောက်ကိုအသက်ရှင်ရက်နဲ့ကျမလျက်နဲ့ပဲပြန်ပြီးလိုချင်ပါတယ
်ရှမ်းပြည်မြောက်ပိုင်းမူဆန်တဲ့မွန်ဂိုဒေသတွေမှာမြောက်ပိုင်းမဟာမိတ်တိုင်းဒေသနဲ့ကင်တွေနဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ဒီလိုအခြေအနေမှာခရိယန်တင်းနောက်ဆရာနှစ်ဦးပျောက်ဆုံးသွားတာဖြစ်ပါတယ်ခင်ဗျာ